Global Fire Power GFB အဖွဲ့အနေနဲ့နိုင်ငံတိုင်းရဲ့တပ်မတော်တွေမှာပိုင်ဆိုင်ထားတဲ့ကြီးရည်လေတပ်ဖွဲ့တွေရဲ့ပြစ်ခတ်နိုင်မှုစွမ်းရည်တွေပိုင်ဆိုင်တဲ့ဆက်လက်နက်ပစ္စည်းတွေရဲ့စွမ်းရည်တွေလူဆွမ်းအရင်းမြစ်တွေပေါ်အခြေခံပြီးလေ့လာကောက်ယူထားတာဖြစ်ပါတယ်။ဒီစင်းရမြန်မာနိုင်ငံကအဆင့်38ဖြစ်ပြီးအိန္ဒိယချင်းထိုင်းနိုင်ငံကအဆင့်26နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အဆင့်45ရှိရလို့ဖော်ပြထားပါတယ်။ဒါက2018ခုနှစ်ကအဆင့်သတ်မှတ်ချက်35မှာရှိနေတဲ့မြန်မာနိုင်ငံအတွက်အစင်းနဲ့ဆင့်ရောကြသွားတာပ
ါဒါကတော့သူတစ်ဟက်သွင်းတွက်ချက်တဲ့ဒီအဖွဲ့အစည်းရဲ့ဒီဖော်မူလာပုံပါလေမူတည်ရဲပုံတော့ဒီလိုမျိုးနဲ့ဆင့်ကြသွားတဲ့အတွက်ကြောင့်ကျွန်တော်ရဲ့ဇုံတရားတော့ကျွန်တော်တို့ကဟိုစွန့်ရည်တိုက်ခိုက်စွန့်ရည်နေသွားတာမဟုတ်ဘူးဘာလို့ဆိုတော့ကျွန်တော်တို့တခြားစုစီကကျွန်တော်လည်းအလုံးသိနေတိုင်းပဲပေါ့နော်နေ့လိုက်ကျွန်တော်တို့ဒါကဟိုတက်မလို့ကိုကင်းမီတက်မလို့အနေနဲ့ဒါတွက်ချက်တွေစောင့်နေတဲ့ဘိုင်းကြီးလည်းကျွန်တော်ကြည့်နေရတာပဲပေါ့လေဆိုတော့ဟိုကျွန်တော်တို့ကနိုင်ငံတကာနိုင်ငံအစည်းအဝေးအောင်ကြီးမှာဆိုဒီအဖွဲ့အစည်းတစ်ခုတည်းကလောက်တာတော့ဒါရှိလို့မသိဘူးနော်တခြားပေါ့နော်အဖွဲ့အစည်းရဲ့ဒါကအမှတ်ချက်တွေကိုလည်းကြည့်ပြီးတော့မှာတော့အကုန်လုံးရေဘူးရပြည်လို့ပဲနိုင်ငံတကာနိုင်ငံကာဝေးဆိုတော့အတိအကျမသိနိုင်တဲ့နေရာမျိုးမှာတော့ရေဘူးရအဖြစ်နဲ့ဒါကအမှန်ကန်တဲ့လိုပဲသုံးသပ်လို့ရမယ်နော်ဟုတ်တင်းကြကြတော့ထွက်လာမှာတော့မဟုတ်ဘူးအဲ့အတွက်ဒါကဒီလိုတော့နှစ်ဆင့်ကြရဲဆိုတာကတော့ကျွန်တော်တို့ကပေါ့နော်ဟိုတိတ်ပြီးတော့မှဟိုကျွန်တော်မြင်တာကတော့ဟိုစိုးရိမ်စရာအကြောင်းလည်းမရှိဘူးပဲမြင်ပါတယ်ကျွန်တော်က
စစ်မှုထမ်းဟာတယောက်လည်းဖြစ်စီးရင်းနဲ့နိုင်ငံရေးလေ့လာမှုတွေလုပ်နေတဲ့တင်ဒကမဟာဗျူဟာလေ့လာရေးအင်စတီကျူကအမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးပြောတော့တာပါGlobal Firepower အဖွဲ့အနေနဲ့ဤပညာအချက်လက်တွေလက်နက်အမျိုးအစားကွဲပြားမှုတွေနိုင်ငံတွင်းမှာစစ်မှုထမ်းဆောင်နိုင်တဲ့အသက်အရွယ်မှာရောက်နေတဲ့လူဦးရေဗန်ဒါရေးတည်ငြိမ်မှုကျန်းမာရေးအခြေအနေစတဲ့အချက်ပေါင်း55ချက်ခန့်အပေါ်မှာမူတည်ပြီးတွက်ချက်တာဖြစ်လို့အခုလိုအဆင့်ကျသွားတာဖြစ်နိုင်တယ်လို့ဒေါက်တာနိုင်ဆွေဦးကဆိုပါတယ်ဘလို့အချက်တွေကိုအခြေခံပြီးပြုစုလဲမသိတဲ့အတွက်အမှတ်ချက်မပေးလို့ပဲတက်မတော်ကတော့ခင်မီတက်မတော်ဖြစ်အောင်စိတ်ပိုင်းရောရုပ်ပိုင်းရောပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နေတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုကျုပ်စောမင်းထွန်းကပြောပါတယ်
ကျွန်တော်တို့ရပြုပြင်ပြောင်းလဲမှုမှာတော့သူတို့စံချိန်စံညွှန်းလည်းပဲကျွန်တော်တို့ပြုပြင်ပြောင်းလဲနေနိုင်ရှိပါတယ်သူတို့ကသူတို့ရဲ့အလိုစတန်ဒတ်တွေနဲ့ဆုံးဖြတ်တယ်ဆိုတော့ကျွန်တော်တို့ဟိုချီချီမီးမသိရဆိုတော့ကျွန်တော်နေနေတော့ပုံမှန်ပြည်ရရှိပါကျွန်တော်ပြောနိုင်တာတစ်ခုပဲရှိပါတယ်တမ်တော်နေရာကတော့ကျွန်တော်တို့စစ်မီတမ်တော်ဖြစ်ရေးအတွက်ရုပ်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေစိတ်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုဆောင်ရွက်လည်းရှိပါတယ်စစ်မီတမ်တော်ဖြစ်ရေးဆိုတာမှာကတော့ကျွန်တော်တို့ကနှစ်ပိုင်းရှိပါတယ်တိုက်ဆန်းရည်နဲ့တိုက်ဆန်းအားပေါ့နာဗရပြင်းနေတဲ့စီးကြရီအားဒီပြည်ပြင်ကြောင်းလဲရမှာရှိတယ်လို့ကျွန်တော်လူရပတ်တက်ပြီးလဲကျွန်တော်တို့ပြည်ပြင်ကြောင်းလဲရမှာရှိတယ်လူချင်းကြီးအိုင်းဆိုင်ရာပြည်ပြင်ကြောင်းလဲရမှာဒီသားလေးကိုကျွန်တော်တို့ပေါင်းရွက်လေးရှိပါတယ်ပြည်ပြင်စီကဥပဒေစိတ်ဓာတ်ပိုင်းဆိုင်ရာပြည်ပြင်ကြောင်းလဲမှုဆိုတဲ့နေရာမှာတော့ကျွန်တော်တို့ကဒီတော့ကတန်းနဲ့ပတ်သက်လာလို့ရှိရင်နိုင်ငံတကာပေါ့ကျွန်တော်တို့လိုက်နာရမယ်ပြည်ပြင်စီကနေရှိတယ်ဒါနဲ့ပတ်သက်ပြီးလဲကျွန်တော်တို့ဒီသမ္မတော်ကဏ္ဍကြောင်းညီမှာအတိမလေးရဥပဒေပါပါရနေတယ်ကျွန်တော်ပါတင်ကြပူချပြေးနေခုအောင်ရလျက်ရှိ
တယ်ဒါအပြင်ခင်မီတက်မတော်ဖြစ်ဖို့နိုင်ငံတကာနဲ့ချုပ်ဆိုထားတဲ့စာချုပ်တွေတဲကလိုက်နာရမယ့်ဥပဒေပါအချက်လက်တွေကိုတက်မတော်အစဉ်တိုင်းမှာတင်ကြားပေးနေတယ်လို့ပုံမှုချုပ်စောမင်းထွန်းကဆိုပါတယ်အရှိတောင်အာရှနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံ၊ဗီယက်နမ်နိုင်ငံနဲ့ထိုင်းနိုင်ငံပြီးရင်မြန်မာနိုင်ငံကသရုပ်တနေရာမှာရှိနေပါတယ်မြန်မာတက်မတော်ရဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်တီအင်အားဟာ4,600ရှိပြီးဒီပြင်တိုက်ခိုက်ရေးကြီးတက်တွေမှာတိုက်ပွဲဝင်နိုင်တဲ့တင်ကားအရေအတွက်434စီးဘိန်းပါတဲ့တိုက်ခိုက်ရေးယင်အစီး1300လက်နက်ကြီး108ခုဟာဝိုင်ဇာအမြောက်ကြီး1582ခုနဲ့ရော့ကတ်ဒုံးကြီး114ခုပိုင်ဆိုင်ထားတယ်လို့အစိုးရကမှဖော်ပြထားပါတယ်။ရေတပ်ပိုင်ဆိုင်မှုအနေနဲ့တိုက်ခိုက်ရေးသင်္ဘောစုစုပေါင်း155စီးရှိပြီးအဲ့ဒီထဲမှာ Frigate သင်္ဘော5စီးနဲ့ကင်းလှည့်ရေယင်65စီးပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာတပ်မတော်ကမကြသေးခင်ကမှအိန္ဒိယရေတပ်ကနေအရေးကြတဲ့ထပ်မံဝယ်ယူလိုက်တဲ့250တက်တန်းရှိရုရှားနိုင်ငံထုတ်ကီလိုကလပ်အမီရရင်ငုံတင်မော့ရဲ့စင်းတော့ဒီစင်ကန်သာထဲမှာမပါဝင်ပါဘူး။ဒါအပြင်ဝေဟင်တိုက်ခါရေးလေတက်အင်အားမှလည်းလေရင်အစီးပေါင်း256စီးရှိပြီးအဲ့ဒီအထဲမှာခင်မီလက်နက်တွေတက်ဆင်ထားတဲ့အစစ်မြင့်တိုက်ခါရေးလေရင်အစီး80တိုက်ခါရေးဂျက်လေရင်59စီးဆက်သွယ်ရေးနဲ့ထောက်ပံ့ပို့ဆောင်ရေးလေရင်25စီးလေ့ကျင့်ရေးလေရင်အစီး80နဲ့တိုက်ခါရေးရဟယင်9စီးအပါအဝင်ဟယ်လီကော်ပတာအစီး80ဒီပိုင်ဆိုင်ထားရလို့ဖော်ပြထားပါတယ်။ဒီစင်ကာသာနဲ့ပတ်သက်ပြီးစီးရင်းနဲ့နိုင်ငံရေးလေ့လာသူဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပြောဆိုပါရစေ
။ကျွန်တော်တော့ဗျာအခုဒီပိုင်းတွင်မှာဗမာပြည်နဲ့ပြီးတော့ကျွန်တော်တို့ရုရှားတို့အိန္ဒိယတို့သွားပြီးလက်နဲ့ပြီးဝဲလာတဲ့ခါကျတော့ရင်နဲ့တောင်အရှင်ကနည်းနည်းတို့လာမလားလို့ဟောမိတာအခုကရော့ကျသွားတယ်ဆိုနည်းနည်းဘာပြောမှမသိဘူးရှင်းနေတယ်ဗျာ။အိန္ဒိယဆရာကြီးပြောကျွန်တော်တို့ကရင်ကိုသိမောဝယ်ဖို့ပါညာဆိုတဲ့ကိစ္စသတင်းတွေထွက်နေတာဟုတ်အော်အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ဒီနေ့ဒီဟိုပေါ့ကဲပြတ်ချက်ကျွန်တော်ပြဖို့အတွက်ကျွန်တော်မှအချက်လည်းမရှိဘူးလို့ပြောရသေးတယ်
။ပြောင်းသလွတ်တော်အနေနဲ့2018-2019ဘဏ္ဍာနှစ်အတွက်ကာကွယ်ရေးအသုံးစိတ်ကိုရခိုင်ဘဏ္ဍာနှစ်တက်ကျပ်ငွေ50ဘီလီယံကျော်ပိုမိုးပြီးကျပ်ငွေ3250ဘီလီယံထိခွင့်ပြုပေးဖို့ကာကွယ်ဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်ွယ်ကဇူလိုင်22ရက်မှာလွှတ်တော်ကိုတင်ပြထားပါတယ်။ Global Firepower အဖွဲ့ရဲ့အစီအစဉ်ခန်းစာမှာတော့မြန်မာတပ်မတော်အနေနဲ့ကာကွယ်ဆိုင်ရာဘတ်ဂျက်အသုံးပြုငွေ American dollar, Nedama Lee billion TCBM, Jamie Banga, American dollar, Chowdama billion TCN Lupia Tavare. Global firepower, Apoya, Dinitopian Lighted Sinkazaya, Nangamontia, Donza Kona Nangama, American Tamaroga ascended, Rashaga ascended, Dil Nangaga ascended, and Yaga ascended Lipia Parakmia. Jonathan Zimba.